ထိုင်းနိုင်ငံမှာအများပြည်သူရဲ့ကိုရေးကိုယ်တော်အချက်လက်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲအာဏာပိုင်တွေဝန်ဆောင်နိုင်တယ်ဆိုတော့စိုက်ဘာလူညုံရေးဥပဒေကြမ်းတစ်ခုကိုပါလီမန်ကကြားစပရင်းကအတည်ပြုလိုက်ပါတယ်။ကွန်ပျူတာကနေသတင်းအချက်လက်ခိုးယူတဲ့ပြစ်မှုတွေကိုစိုက်ဘာလူညုံရေးဥပဒေကြမ်းကဖော်ထုတ်ပါတယ်။လူညုံရေးချင်းချောက်မှုတွေဟာစိတ်ကြီးမားနေတယ်လို့သက်ဆိုင်ရာကော်မတီကယူဆမယ်ဆိုရင်ကွန်ပျူတာထဲမှာရှိနေတဲ့အချက်လက်တွေနဲ့ကွန်ပျူတာစနစ်တွေကိုတရားရုံးရဲ့ခွင့်ပြုချက်မပါဘဲမိတူကူဖို့ဖန်ဆီးရှာဖွေဖို့နဲ့လျှို့ဝှက်ချက်လက်တွေကိုဖော်ထုတ်ဖို့ဒီဥပဒေကြမ်းကခွင့်ပြုထားတာဖြစ်ပါတယ်။ဒီလိုရနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတရားရုံးတွေကိုနောက်ပိုင်းမှာအကြောင်းကြားရပါလိမ့်မယ်။လူညုံရေးဥပဒေကြမ်းပထမမူကြမ်းကိုစတင်ပြီးတော့2015ခရဲကထိုင်းပြည်သူတင်ခဲ့ပေမဲ့လို့ထိုင်းပြည်သူတွေကရှောက်ရှားသူတွေကပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်ကြောင့်အစိုးရဘက်မှဒီသုံးခုလုံးမှမအောင်မြင်ခဲ့ပါဘူး။ထိုင်းပါလီမန်ကပယ်ချခြင်းခံရရပါတယ်။